ဘင်္ဂလားဒေ့ရှ်တောင်ပိုင်းမှာမုတ်တုံမှုပြင်းထန်စွာရာသွန်းမှုကြောင့်မြန်မာနယ်စပ်နားမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာရေကြီးမြေပြိုတဲ့ဘေးဒဏ်ကိုအကြီးအကျယ်ခံနေရပါတယ်။အနည်းဆုံးလူပေါင်း14ဦးသေဆုံးခဲ့ပြီးဒုက္ခသည်စခန်းတွေကရိုဟင်ဂျာ1000ကိုလည်းဘေးလွတ်ရာနေရာတွေစီရွှေ့ပြောင်းပေးခဲ့ကြောင်းဘင်္ဂလားဒေ့ရှ်အရာရှိတွေကမနေ့ဗုဒ္ဓဘူးနေ့က AFP သတင်းဌာနကိုပြောကြားခဲ့ပါတယ်။3ရက်ကြာမိုးပြင်းထန်စွာရွာသွန်းပြီးတဲ့နောက်ဘလူခါလီဒုက္ခသည်စခန်းကတောင်ဆောင်းမှာနေထိုင်တဲ့ဒုက္ခသည်တွေကိုဘေးလွရာပြောင်းရွှေ့ပေးခဲ့ကြောင်းဘင်္ဂလားဒေ့ရှ်ဒုက္ခသည်များဆိုင်ရာမဟာမင်းကြီးရှာရာဇဝန်ဟယတ်ကပြောပါတယ်။ဒီဒုက္ခသည်အများစုဟာ2019ခုနှစ်ကရခိုင်ပြည်နယ်မှာစစ်တပ်ကရိုဟင်ဂျာတွေအပေါ်အင်အားအလွန်ကျွန်သုံးနှိမ်နှေးမှုကြောင့်ထွက်ပြေးလာကြသူတွေဖြစ်ပါတယ်။ဒုက္ခသည်တွေတိမ့်တဲ့ချီရှိနေတာကြောင့်စခန်းထဲမှာနေလို့မရသူတွေဟာတောင်ဆောင်းကတစ်ပင်တွေကိုရှင်ပြည်မြေိုင်းတွေမှာတဲအိမ်စောင့်နေကြသူတွေဖြစ်ပြီးမုတ်တုံရာသီတိုင်းမှာမြေပြိုကျမှုဘေးရန်တွေကိုနှစ်စဉ်ကြုံတွေ့နေရတာဖြစ်ပါတယ်ရှင်။